မင်္ဂလာပါရှင် VOA American တန်ကနေဒီဇင်ဘာလ25ရက်အင်္ဂါနေ့မနက်ပိုင်းတိုးချဲ့အစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမှာပါအခုအပိုထုတ်လွှင့်ပေးမဲ့မနက်6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2432နဲ့40တို့အပြင်လိုင်းလမီတာ190 kHz 1595တို့ကဆက်ပြီးထုတ်လွှင့်ပေးသွားမှာပါအခုတော့အင်္ဂါနေ့တိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြပါပါပထမဆုံးတက်တန်လောသတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပြီးတစ်ဆက်ထဲမှာပဲတပတ်တွင်းမြန်မာနိုင်ငံတွင်းကသတင်းမီဒီယာတွေကဖော်ပြချက်တွေကိုတင်ပြပေးမှာပါဒါအပြင်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အရေးကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးခဏမှာနားဆင်ရမှာဖြစ်တယ်လို့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့ဩစတြေးလျနိုင်ငံကဘလော့ဂါအင်ဂျယ်လိုင်းရဲ့ပြောကြားချက်ကိုနားဆင်ပါပါအခုတော့ပထမဆုံးထုတ်လွှင့်ပေးမယ့်တက်တန်ရောင်သတင်းလောအစီအစဉ်ကိုကိုဇော်ဝင်းလှိုင်ကအစီအစဉ်တင်ဆက်ပေးမှာပါနားဆင်နိုင်ပါပြီ
မင်္ဂလာပါခင်ဗျာအလုံးပျော်ရွှင်ပေါ်ပါနိုင်ကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့အမေရိကန်နိုင်ငံကကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးကြီးဂျင်းဖောင်ဒါအသက်85နှစ်ပြည့်သွားပြီဆိုတဲ့သတင်းနဲ့အင်္ဂလန်နိုင်ငံကတေးသံရှင်အဒဲလ်ကို2012ခုနှစ်အတွက်တနစ်စာအကောင်းဆုံးဖျော်ဖြေရေးသမားအဖြစ်ရွေးချယ်လိုက်တဲ့သတင်းတွေအပါအဝင်အနုပညာလောကနဲ့တခြားလူမှုနယ်ပယ်အသီးသီးကကြော်ကြားသူတွေရဲ့သတင်းတွေကိုကြားကြရမှာဖြစ်ပါတယ်အမေရိကန်နိုင်ငံကကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးကြီးအော်စကာဆုများပိုင်ရှင်ဂျိမ်းဖောင်ဒါဟာဒီဇင်ဘာလ21ရက်နေ့ကအသက်85နှစ်ပြည့်သွားပြီဖြစ်ပါတယ်။ဂျိမ်းဖောင်ဒါဟာကလုတ်ဆိုတဲ့ရုပ်ရှင်ကားနဲ့ပထမဆုံးအော်စကာဆုကို1982ခုနှစ်မှာရရှိခဲ့တာပါ။ဒုတိယအော်စကာဆုကိုတော့ Coming Home ဆိုတဲ့ဇာတ်ကားနဲ့1988ခုနှစ်မှာလက်ခံရရှိခဲ့တာပါ။ဂျိမ်းဖောင်ဒါဟာတခြားရုပ်ရှင်ဇာတ်ကားအတော်များများနဲ့လည်းအော်စကာဆုတွေအတွက်ဇာတ်ကားတင်ရွေးချယ်ခံခဲ့ရသူဖြစ်တယ်လို့ဩစကာမဟုတ်တဲ့ဆုအတော်များများလဲချင့်မြင့်ခံခဲ့ရသူဖြစ်ပါတယ်။ဂျိမ်းဖောင်ဒါဟာအမျိုးသမီးအခွင့်အရေးနဲ့ဆိုင်တဲ့လှုပ်ရှားမှုတွေမှာတက်တက်ကြွကြွဥဆောင်ပါဝင်သူတူဖြစ်သလိုသူမရဲ့နိုင်ငံရေးလှုပ်ရှားမှုတွေအတွက်လဲလူသိများသူတူဖြစ်ပါတယ်။အထူးသဖြင့်တော့အမေရိကန်ပြည်ထောင်စုကဥဆောင်ပြုလုပ်ခဲ့တဲ့ဗီယက်နမ်စစ်ပွဲနဲ့အီရတ်စစ်ပွဲလိုစစ်ပွဲကြီးတွေကိုအထူးဆန့်ကျင်ကန့်ကွက်သူတူဖြစ်ပါတယ်။သူမရဲ့မွေးနေ့ဟာမာယာလူမျိုးတွေရဲ့ပြက်ကြရင်အရကဘာကြီးပြက်မယ်လို့လူအများကပြောဆိုဆွေးနွေးနေကြတဲ့2012ခုနှစ်ဒီဇင်ဘာလ21ရက်နေ့နဲ့လဲတိုက်ဆိုင်နေတာပါတကယ်တော့အဲ့ဒီနေ့မှာကဘာကြီးရဲ့ဂျိုကင်တွေရွှေ့လျားပြီးအရာရာဟာကောင်းမွန်လာမယ်ဆိုတဲ့သင်္ကေတဖြစ်တယ်လို့အမေရိကန်ရုပ်မြင့်သံကြားဌာနတစ်ခုနဲ့ပြုလုပ်တဲ့တွေ့ဆုံမင်းမြန်ကန်အတွင်းမှာဂျင်းဖောင်ဒါကပြောခဲ့ပါတယ်ခင်ဗျာကနေဒါနိုင်ငံဘွားဘောလိဝုဒ်ရုပ်ရှင်မင်းသမီးလည်းဖြစ်ကင်ဆာယောဂါနဲ့တေကံမရောက်တက်မပြောက်ခဲ့သူလီဆာရေးကအိန္ဒိယနိုင်ငံနယူးဒေလီမြို့အပြင်ဂူရုဂေါင်းမှာစတမ်ဆဲလ်လို့ခေါ်တဲ့ပင်မကလစီတူလောင်ရေးဌာနတစ်ခုကိုဒီဇင်ဘာလ18ရက်နေ့ကဖွင့်ပေးလိုက်ပါတယ်။ The Life Cell Stem Cell လို့ခေါ်တဲ့အဲ့ဒီဌာနမှာပင်မကလစီပေါင်း2သိန်းလောက်ကိုတူလောင်ထားနိုင်မှာဖြစ်ပါတယ်။အခုလိုဌာနတွေကအနာဂတ်မှာကျန်းမာရေးဆောင်ရှောက်မှုတွေဘယ်လိုလုပ်ဆောင်မယ်ဆိုတာကိုအဆုံးဖြတ်ပေးမှာဖြစ်တဲ့အပြင်အနာဂတ်မျိုးဆက်အတွက်အထောက်အကူဖြစ်စေမယ်လို့သွေးကင်ဆာကိုအောင်မြင်စွာတိုက်ထုတ်လိုက်နိုင်တဲ့လီဆာရေးကပြောပါတယ်။စတမ်ဆဲနည်းပညာဟာအနာဂတ်မှာယောဂပေါင်းစုံကိုကုသပေးနိုင်မယ့်နည်းပညာဖြစ်တာကြောင့်မိမိတို့ရဲ့ကလေးတွေကြားမှာတန်ဆွမ်းဖို့အရေးအတွက်အလှူဒါနပြုကြပါလို့လီဆာရေးကပြောပါတယ်။အောင်မြင်တဲ့ရုပ်ရှင်မင်းသမီးတူအနေနဲ့လီဆာရေးဟာဘောလိဝုဒ်ရုပ်ရှင်ကားအတော်များများနဲ့ TV စီးရီးတွေမှာပါဝင်သရုပ်ဆောင်ခဲ့တာပါ။သူမဟာကနေဒါနိုင်ငံမှာပြသတဲ့ Top Chef ကနေဒါရုပ်မြင့်သံကြားအစီအစဉ်မှာလည်းအစီအစဉ်မှုအဖြစ်နဲ့ပါဝင်ခဲ့သလိုကင်ဆာယောဂါနဲ့ဆိုင်တဲ့ campaign တွေကိုလည်းတက်တက်ကြွကြွဥဆောင်လုပ်ကိုင်နေသူတူဦးဖြစ်ပါတယ်။ကမ္ဘာကျော်အမျိုးသားအသံမြင့်ဆိုတော်တွေဖြစ်ကြတဲ့ Placido Domingo နဲ့ Jose Carrera Ros နှစ်ဦးကမော်စကိုမြို့က Christ the Savior Cathedral လို့ခေါ်တဲ့ဘုရားကျောင်းမှာရံမုံငွေရှာတဲ့ဂီတဖျော်ဖြေပွဲတစ်ခုဒီဇင်ဘာလ19ရက်နေ့ကကျင်းပခဲ့ပါတယ်။အမျိုးသားအသံမြင့်အဆိုတော်၃ဦးအဖွဲ့ Three Tunnels ဆိုတဲ့အဖွဲ့တွေကတန်ရည်သူ2ဦးဖြစ်ကြတဲ့သူတို့2ဦးရဲ့မော်စကိုမြို့လယ်ကဖျော်ဖြေပွဲမှာ Orchestra TY အဖွဲ့အမျိုးသမီးတည်ထောင်ရှင်2ဦးလူငယ် Choir အဖွဲ့တို့ပါအားဖြည့်ပါဝင်ခဲ့ကြပြီးတော့ပိသက်တွေယုံပြည့်တက်ရောက်အားပေးခဲ့ကြတာပါ။ဒီဖျားကြောင်းဟာအခုနှစ်စော်ပိုင်းဖေဖော်ဝါရီလတုန်းကရုရှားနိုင်ငံကနာမည်ကြီးဖန်ရော့ခ်ဒေဂီတာအဖွဲ့ပူစီရိုင်းရော့အဖွဲ့ကရုရှားနိုင်ငံကြီးသမ္မတပူတင်လက်အောက်ကလွတ်အောင်မေရော်မာရီယာအနေနဲ့လှုပ်ဆောင်ပေးပါလို့တောင်းဆိုထားတဲ့ပူတင်ဆန့်ကျင်ရေးသချင်းကိုရုတ်တရက်ဝင်ရောက်ဖျော်ဖြေခဲ့တဲ့ဖျားကြောင်းလည်းဖြစ်ပါတယ်။အဲ့ဒီဖျော်ဖြေမှုဟာဘာသာရေးမုန်းနှိမ်မှုကိုအခြေခံတဲ့လူရန်ကားတွေရဲ့လုပ်ရဖြစ်တဲ့ဆိုတဲ့စွဲချက်တင်ပြီးတော့အစိုးရကသူတို့အဖွဲ့ဝင်တွေကိုဖမ်းဆီးထိန်းသိမ်းခဲ့တာပါ။သူတို့ရဲ့ဖွဲ့ဝင်2ဦးဟာထောင်ဒဏ်နှစ်စီပြစ်ဒဏ်ချမှတ်ခံထားကြရပါတယ်။ ကာရယ်ရာစ်နဲ့ဒိုမင်ဂိုတို့ကတော့ဖះเจ้าနဲ့ကတခြားခမ်းမတစ်ခုမှာသူတို့ရဲ့ဖျော်ဖြေမှုတွေကိုပြုလုပ်ခဲ့ကြတာပါဒီဂီတဖျော်ဖြေပွဲမစခင်အဆိုရနှူးဟာရုရှားသမ္မတဗလာဒီမီပူတင်ကိုဒီဇင်ဘာလ18ရက်နေ့ကသွားရောက်တွေ့ဆုံခဲ့ကြပါတယ်အပီသတင်းဌာနကြီးက2012ခုနှစ်အတွက်အကောင်းဆုံးဖျော်ဖြေရေးသမားအဖြစ်ပြည်ထောင်နိုင်ငံကကဘာကျော်အဆိုတော်အဒဲလ်ကိုရွေးချယ်လိုက်တာဟာထပ်ဆင့်ဂရမ်မီဆုရှင်အဒဲလ်အတွက်2012ခုနှစ်ဟာအောင်မြင်မှုတွေနဲ့ပြည့်နေတဲ့နှစ်တစ်နှစ်ဖြစ်လာခဲ့ပါတယ်။တခြားဖျော်ဖြေရေးသမားတွေဖြစ်ကြတဲ့ Taylor Swift, 50 Shades of Grey, ဆာယေးဆရာ E.L. James, တောင်ကိုရီးယားနိုင်ငံကအဆိုတော် Sign နဲ့ Twilight ရုပ်ရှင်အဖွဲ့သားတွေတဲ့ကြော်လွန်ပြီးတော့မဲပေးဝင်ရှိသူ130ဦးကအဒဲလ်ကိုအပြတ်အသတ်မဲပေးရွေးချယ်လိုက်ကြတာပါ။2012ခုနှစ်အတွင်းဖျော်ဖြေမှုပိုင်းနဲ့ယဉ်ကျေးမှုဆိုင်ရာဩဇာတက်ရောက်မှုဘယ်သူအရှိဆုံးလဲဆိုတဲ့အပေါ် AP သတင်းဌာနကသတင်းအက်ဒီတာတွေအတန်လွင့်သူတွေကိုမဲပေးခန့်ခဲ့တာမှာ Adele ကိုအခုလိုရွေးချယ်လိုက်ကြတာဖြစ်ပါတယ်။ Adele ဟာနှစ်ဆမှာသူ့ရဲ့ဒုတိယဓာပြားခွေဖြစ်တဲ့21ဆိုတဲ့ TCD အခွေနဲ့အကောင်းဆုံးဓာပြားဆုအပါအဝင် Grammy ဆု6ခုကိုတပြိုင်တည်းဆုခူးပြီးတော့2012ခုနှစ်ကိုစတင်ခဲ့တာပါ။နောက်အော်တိုဘာလာမှာတားရတနာလေးတူထွန်းကားခဲ့တာကြောင့်အဒဲလ်ရဲ့ဘဝဟာပို့ပြီးတော့ပြည်စုံခဲ့ပါတယ်။အင်္ဂလန်နိုင်ငံကကမ္ဘာကျော်ဘောလုံးသမားဒေးဗစ်ဘက်ခမ်းနဲ့အဆိုတော်ဗစ်တိုးရီးယားဘက်ခမ်းတို့ရဲ့တားကြီးဟာပထမဆုံးအကြိမ်ဖြစ်ကြော်ညာစတင်ရိုက်ကူးနေပြီဖြစ်ပါတယ်။ဇန်နဝါရီလမှာအသက်17နှစ်ပြည့်မဲ့ဘက်ခမ်းတို့ရဲ့တားကြီးရိုမီယိုဘက်ခမ်းဟာတခြားမော်ဒယ်တွေဖြစ်ကြတဲ့ကာရာဒီလေဗင်း၊အက်ဒီကမ်ဘယ်၊ရှာလော့ဝီဂင်းစ်Charlie France, Alex Dunstan နဲ့ Max Randero နဲ့အတူကမ္ဘာကျော် Burberry Company ကြီးအတွက် Romeo Beckham ကကုတ်အင်းကြီးအရှိဝတ်ပြီးတော့ထိကင်ထားတဲ့ပုံနဲ့ကြော်ညာရိုက်ထားတာပါ။ဒီကြော်ညာရိုက်ဖို့အတွက် Burberry Company အကြီးအကဲ Christopher Bailey ကိုတိုင်က Romeo Beckham ကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ဒီတက်တန်အောင်တင်လွှာအစီအစဉ်ကိုအင်္ဂါနေ့မနေ့ပိုင်းမှာအစီအစဉ်သစ်အဖြစ်နဲ့အင်္ဂါနေ့ညပိုင်းမှာပြန်လည်ထုတ်လွှင့်ပေးနေတာကိုနားဆင်နိုင်ကြပါတယ်။ဒီသတင်းကိုရုပ်ရောအသံရောကြည့်ချင်ကြတယ်ဆိုရင်တော့တင်းနေခုနေနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်။ပျော်ရွှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေခင်ဗျာ။ Hey y'all it's
Fred. ကိုဆောင်ဝဲလိုင်းစီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ပြီးမှာတော့မအိမ်ခံဦးရေးတာပြီးဥဆန်မိုးဝေတိဖြတ်ဖတ်ကြမယ်မြမမီဒီယာမြင်ကွင်းကိုနားဆင်နိုင်ပါပြီ
ပထမဦးဆုံးမီဒီယာတွေအနေနဲ့ဘလောက်ရေးတာဖော်ထုတ်နိုင်တယ်လဲဆိုတဲ့နေရာမှာအရင်ကစာပေစီစဉ်ရေးကြောင့်ဖော်ပြခွင့်မရခဲ့တဲ့အနေအထားကနေအခုတော့စာပေစီစဉ်မှုတွေရုပ်သိမ်းလိုက်ပြီးတဲ့နောက်အရင်တုန်းကမျှော်လင့်မထားတဲ့အတိုင်းအတာထိရေးသားဖော်ပြခွင့်တွေရလာကြပါတယ်။လေမီတိမ့်စီမှုတွေနဲ့အငိမ့်စားဗိုလ်ချုပ်တွေရဲ့အကျိုးစီးပွားဆက်ဆက်မှုကိုအခုတစ်ပတ်ဂျာနယ်တစ်စောင်မှာရေးသားဖော်ပြထားတာကိုတွေ့ရပါတယ်။ရခိုင်ပြည်နယ်ကအသိခံရတဲ့လေမီချို့ကိုအစိုးရဗိုလ်ချုပ်ကြီးဟောင်းတွေရဲ့တာသမီတွေနာမည်ပေါက်နေတာကိုဖော်ပြရေးသားထားတာပါ။အခုလိုသတင်းမျိုးနဲ့အစိုးရဌာနတွေရဲ့စီမံခန့်ခွဲမှုအလွဲအမှားတွေကိုရှာဖွေဖော်ထုတ်ရေးသားလာဖို့လဲပိုးပြီးတော့လိုအပ်နေပြီလို့သတင်းစာဆရာတချို့ကအသုံးသတ်ကြပါတယ်။ဒီလိုဖော်ထုတ်ရေးသားရမှာသတင်းအရင်းမြစ်ခိုင်မာဖို့လိုအပ်တယ်လို့အစိုးရဌာနတွေဘက်ကဖြေကြားမှုဘက်မှာလည်းပိုးပြီးတော့လွတ်လပ်ပွင့်လင်းလာဖို့လိုတယ်လို့တချို့သတင်းစာဆရာတွေကမြင်ကြပါတယ်။အခွန်ရှောင်းပြီးတော့လောင်စာဆီတင်သွင်းတဲ့ကိစ္စမျိုးမှာလွှတ်တော်မှာတင်ပြပြီးမှသတင်းမီဒီယာတွေကသိရတာမျိုးလည်းရှိပါတယ်။နောက်ပြီးလက်ပေးလက်ယူကိစ္စဖော်ထုတ်ရေးသားတဲ့သတင်းတွေအတွက်သတင်းအစနာတနေရာရာမှာရနိုင်ပေမဲ့ခိုင်မာမှုရှိဖို့အစိုးရဌာနဘက်ကအတိပြုချက်ရဖို့ခက်ခဲတဲ့အခြေအနေမျိုးတွေလည်းကြုံတွေ့နေရတယ်လို့သတင်းအက်ဒီတာတူကဆိုပါတယ်ဒီလိုသတင်းမျိုးတွေဖော်ထုတ်ရေးသားတဲ့နေရာမှာအခက်အခဲကတော့သတင်းဂျာနယ်တိုက်တွေကငွေအကုန်ကျမခံနိုင်တဲ့အခက်အခဲလေးရှိတယ်လို့ပြောကြပါတယ်ဥပမာလွှတ်တော်သတင်းယူရတဲ့ကိစ္စတချို့မှာတချို့ဂျာနယ်တိုက်တွေကနေပြည်တော်အမြဲတမ်းသတင်းတော့မစေလွတ်နိုင်တဲ့အခက်အခဲမျိုးလည်းရှိနေတယ်လို့တစ္ဆာဂျာနယ်ရဲ့အက်ဒီတာမတ်ညိုမီတင်းကပြောပါတယ်အဲ့ဒီသတင်းဂျာနယ်တိုက်တွေအနေနဲ့လွှတ်တော်ဆိုင်ရာသတင်းကိုပြည်သူလွှတ်တော် website နဲ့လွတ်တော် TV channel တွေကနေကြည့်ပြီးတော့ရေးသားနေကြရတယ်လို့လည်းသူကပြောပါတယ်ဒီလိုသတင်းမျိုးတွေဖော်ထုတ်ရေးသားကြဖို့အတွက် editor တွေကိုယ်တိုင်ကစိတ်ဝင်စားဖို့လည်းလိုသေးတယ်လို့သတင်း editor တဦးဖြစ်တဲ့ဦးစီသူအောင်မြင့်ကပြောပါတယ
်ခုစီမံကိန်းတွေအထူးစီမံကိန်းတွေစီးပွားရေးစုံတွေအဲ့ဒါတွေဗမာပြည်မှာလုပ်နေကြရတယ်ဒါတွေနဲ့ပတ်သက်လို့ဟိုပွင့်လင်းမြင်သာမှုမရှိဘူးလို့လည်းတစ်ဖက်ကဝေဖန်နေကြတာရှိတယ်ရှိတဲ့အခါကျတော့ဟုတ်တယ်ပွင့်လင်းမြင်သာမှုရှိတဲ့အဆင့်ကိုတော့ရောက်မလာသေးဘူးဒါပေမဲ့စာတဲ့ရင် တော်လခွင့်ရလာတဲ့အခါကျတော့ကိုမသာသတင်းရှိရင်လိုက်ပြီးတော့မှသေချာစူးစမ်းရှာဖွေဖော်ထုတ်တယ်ဆိုအကုန်လုံးရေးခွင့်ရတဲ့အနေအထားကိုတော့ဒီနေ့ရောက်နေပြီ။အဲလိုအပ်တာကဘာလဲဆိုတော့သက်ဆိုင်ရာသတင်းကြော်နယ်အက်ဒီတာတွေသတင်းကြော်နယ်တာဝန်ခံတွေကနေပြီးတော့မှဒါတွေကိုရေးသားဖော်ထုတ်ရခေါင်းမှန်းသူတို့သိဖို့လိုတယ်။အဲသူတို့သိပြီးဆိုရင်ဒါအပင်ပန်းခံရမယ်အဲသတင်းတွေရအောင်လိုက်ရမယ်ငွေကုန်ကြေးကြလည်းခံရမယ်အဲ့ဒါဆိုရင်ပြည်သူတွေအများစုကဒီစီမံကိန်းကြီးနဲ့ပတ်သက်လို့တို့အများကြီးတို့သိလာကြလိမ့်မယ်ရနိုင်တဲ့အချက်လက်နေရာတွေကလွှတ်တော်ကော်မတီအသီးသီးတွေရှိတယ်နောက်ရုံးဌာနတွေမှာသွားမေးရင်လည်းအရင်တော့လိုမျိုးဟိုဘယ်သူမှမောင်းထုတ်တာမရှိတော့ဘူးဒါပေမဲ့စိတ်ရှိလက်ရှိတော့ဟိုတောင်းယူသင့်တောင်းယူရမယ်တချို့အဆိုရင်နိုင်ငံခြားနဲ့ဖက်ဆက်လုပ်တဲ့လုပ်ငန်းတွေဆိုရင်အင်တာနက်တွေမှာတို့တင်ထားတာတွေရှိတယ်အဲ့ဒါတွေကိုလည်းဟိုကိုက download လုပ်ပြီးတော့မှကိုသေးချယူလို့ရတယ်လောလောဆယ်ဖြစ်နေတဲ့ပြဿနာကပြည်သူတွေသိမသိကြဘူးဆိုတာကသတင်းသမားတွေတာဝန်မချေသေးဘူးလို့အဲ့လိုတော့ဟိုသုံးသပ်လို့ရတယ်
သတင်းဖော်ထုတ်ရေးသားမှုတွေအကြောင်းတင်ပြပြီးမှာတော့မြန်မာနိုင်ငံရဲ့မီဒီယာဥပဒေပြုစုရေးမှာနိုင်ငံတကာကအကူအညီပေးဖို့စိတ်ဝင်စားနေတယ်ဆိုတဲ့အကြောင်းတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုကမီဒီယာဥပဒေနဲ့ပတ်သက်ကြွန့်ကျင်တဲ့ရှေ့နေတချို့လာရောက်ပြီးတော့မြန်မာနိုင်ငံမီဒီယာနယ်ပယ်ကသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မီဒီယာဥပဒေတည်ထောင်မရှိဘဲအခြေခံဥပဒေနဲ့မီဒီယာလွတ်လပ်ခွင့်ကိုအာမခံထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနေအထားကိုရှင်းပြပြီးတော့မြန်မာနိုင်ငံကမီဒီယာသမားတွေအနေနဲ့ခြားနိုင်ငံကမီဒီယာနဲ့ပတ်သက်တဲ့ဥပဒေတွေကိုလေ့လာဖို့အကူအညီလိုအပ်ရင်အကူအညီပေးဖို့ရှိတဲ့အကြောင်းနိုင်ငံသားတိုင်းသတင်းအချက်အလက်ရယူပိုင်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုအမေရိကန်ဥပဒေအရဘလို့အာမခံထားတယ်ဆိုတာတွေကိုရှင်းပြသွားပါတယ်မြန်မာနိုင်ငံကမီဒီယာနယ်ပယ်ကပုံကိုယ်တွေနဲ့စာနယ်ဇင်းကောင်စီကပုံကိုယ်တွေလည်းအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ကြပါတယ်မြန်မာမီဒီယာအနေနဲ့ဘယ်ကိုသွားကျင်တာလဲဘာတွေလိုအပ်နေတယ်လဲဆိုတာတွေကိုအရင်ရှင်းရှင်းလင်းလင်းသိမှလိုအပ်တဲ့အကူအညီတွေကိုနိုင်ငံတကာကနေယူနိုင်မယ့်အကြောင်းOpen News သတင်းဂျာနယ်ကအက်ဒီတာချုပ်ဦးတီဟာစောကအခုလိုပြောပါတယ
်အဲ့ဒါကြတော့သူတို့နိုင်ငံရဲ့အနေထားမတူဘူးအမေရိကန်ရဲ့ကောင်လည်းအမေရိကန်မှာသူကဟိုသူကပြော amendment ဆိုတာကအခြေခံဥပဒေပြင်ဆင်ချက်အဲ first amendment ကဘယ်ကောင်ကြီးပထမပြင်ဆင်ချက်အဲ့ထဲမှာသူတို့ကဒီ freedom of expression နဲ့ freedom of press ပတ်သက်တဲ့တားမြစ်တဲ့ဘယ်ဥပဒေမှာမရေးရောက်လို့တရားရတာအဲ့ဒါအဲ့မှာပြရသောပွဲကပြီးနေသူကလုံးဝဟိုထိန်ချုပ်မှုတွေကိုကတ်တပ်မှုတွေမရှိတော့ဘူးအခုငါမီဒီယာလောကိုရေးနေကြနိုင်ငံတွေမှာအင်ဒိုနီးရှားတို့ဟိုကမ္ဘောဒီးယားတို့ဗန်နာတို့ဆိုတော့အဲ့လိုရေးရဆိုတာတနည်းနည်းနဲ့ထိန်းချုပ်ဖို့လိုတယ်ထင်လို့တနည်းနည်းထိန်းချုပ်ချင်လို့ရေးနေတာဒါပေမဲ့အရင်နဲ့ဆိုင်ရင်ပိုပြီးများများတဲ့ဟိုလွတ်လပ်ခွင့်မျိုးသူပြင်းငါတို့မနစ်ကတခါပြောလို့လေဦးရထတို့သူတို့အရှိတော်အရှာမှာလွတ်လပ်ခွင့်အရှိဆုံးနဲ့မှတနိုင်ငံဖြစ်ရမယ်ငါတို့လိုချင်တာအဲ့ဒါပဲအဲ့တော့အဆင်ရမှာဆိုရင်ငါတို့ကလောဆယ်တော့ဟိုကျင်းလောက်မလို့ထင်တယ်
အခုဒီဘက်အတွင်းသတင်းဂျာနယ်ရဲ့မျက်နှာဖုံးတွေမှာနေရာယူထားတဲ့သတင်းတွေကိုကြည့်မယ်ဆိုရင်မြန်မာအစိုးရတပ်စီကိုဆွီဒင်နိုင်ငံလို့လက်နက်တွေရောက်ရှိနေတဲ့သတင်း KIO ကကာမိုင်းရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းကျင်းညီတော်မှာတပိတ်စခန်းတွေပြန်ဖွင့်နေတယ်ဆိုတဲ့သတင်းတွေဖော်ပြထားတာတွေ့ရကြောင်းပြောရင်အခုဒီဘက်မြန်မာမီဒီယာမြင်ကွင်းကိုအဆုံးတတ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအပြီးမှာတော့စီးပွားရေးကဏ္ဍကိုနားဆင်ကြရမှာပါထိုင်းနိုင်ငံမှာမြန်မာနိုင်ငံကအလုပ်သမားတွေအနေနဲ့တရားဝင်အလုပ်လုပ်နိုင်ရေးဆရာဆရာနေလို့ဖို့ဘလို့ခက်ခဲရှိတယ်။ထိုင်းလုံရှင်တွေအနေနဲ့ရောထိုင်းစုကမူဝါဒတစ်ကသူတို့လုပ်ငန်းတွေပေါ်မှာကြက်ရိုက်မှဘလောက်ဆိုးရိမ်နေတယ်ဆိုတာတွေကိုတရားမဝင်ရွှေပြောင်းအလုပ်သမားတွေတိတ်နဲ့ချီးရှီနေတဲ့မဟာထိုင်းဒေသကိုကိုယ်တိုင်တွားရောက်ခဲ့တဲ့မတ်စုမြတ်မွန်ကဒီတပတ်ရဲ့စီးပွားရေးကဏ္ဍမှာပြောပြမှာပါ
타이နိုင်ငံမှာမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေအများဆုံးတစုတဝေးတဲ့အလုပ်လုပ်နေကြတဲ့နေရာဆိုရင်မဟာချိုင်းလို့ပြောရင်မမှားပါဘူးဒီမဟာချိုင်းခရိုင်ထဲမှာရှိနေတဲ့ဆက်ယုံအလုပ်ယုံပေါင်းစုစုပေါင်း 9,000 လောက်မှာမြန်မာအလုပ်သမားတွေမရှိတဲ့ဆက်ယုံဆိုတာမရှိဘူးလို့အလုပ်သမားအရေးလုပ်နေကြသူတွေကပြောပါတယ်မြန်မာအလုပ်သမား2သိန်းကျော်လောက်ရှိနေတဲ့အထက်မှာတရားမဝင်အလုပ်လုပ်နေကြသူပေါင်းက 9,000 ကျော်လောက်ရှိနေပါတယ်မြန်မာအလုပ်သမားတွေအတွက်ယာယီနိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်ခွင့်လက်မှတ်ရှိတော့မှတရားဝင်ဖြစ်မဲ့အခြေအနေမှာဒီစာရွက်စာတမ်းအထောက်အထားဖို့အတွက်ကာမီအောင်လို့ကိုလှမင်းမောင်ဟာတနေ့ကိုအလုပ်နှစ်ခုလုပ်နေရပါတယ်။တလီထိုင်းပဇွန်စည်းမှာပင်လယ်ထွက်တဲ့တဝါတွေကိုတန့်စင်တဲ့အလုပ်လုပ်ရင်းနဲ့ကိုလှမင်းမောင်ပြောပြတာက
အလုပ်တစ်ခုတည်းလုပ်ရင်တော့လည်းတိတ်အဆင်မပြေဘူးပေါ့။အလုပ်တစ်ခုတည်းဆိုရင်တော့လည်းစားတာနဲ့အခန်းပိုးနဲ့နဲ့ကောင်လာများတယ်ပေါ့အလုံးနှစ်ခုလုပ်တယ်ဆိုတော့လည်းဟိုအဆင်ပြေတယ်ပေါ့စားရစားတမ်းပိုးတယ်ညမဆိုရင်ကျွန်တော်ည8နိုင်ခွဲလုပ်သွားတယ်မနက်6နိုင်ခွဲအလုပ်တစ်ခုပြီးတယ်နောက်မနက်6နိုင်ခွဲနေအခုနေ့ကင်းတနင်္လာနေ့တနင်္လာနေ့လုပ်ရတယ
်ရွှေပြောင်းအလုပ်သမားတွေဘတ်လို့ခေါ်နေကြတဲ့အလုပ်သမားမှတ်ပုံတင်ယာယီနိုင်ငံကူးလက်မှတ် အလုံးလောက်ခွင့် work permit လက်မှတ်တွေအလုံးတရားဝင်ဖြစ်နေဖို့အတွက်ရွှေပြောင်းအလုံးသမားအများစုဟာတယောက်ကိုဘတ်ငွေ1000ကနေပြီးတော့2000ကျားမှကုန်ကြပါတယ်။တကယ်တော့ဒီပမာဏဟာအစိုးရသတ်မှတ်ထားတဲ့တရားဝင်ပမာဏချက်ကိုအစားပေါင်းများစွာကွာနေပါတယ်
။တရားဝင်ကထိုင်းအစိုးရကိုတွင်းရမှာ900ထိုင်းဘတ်ငွေ900အဲ့ဒါကကျွန်တော်တို့ထိုင်းလူဝင်မှုကြီးကြပ်ရေးဌာနကိုတရားဝင်တွင်းရမယ်နှုန်းတာ900မြန်မာအစိုးရကိုကျွန်တော်စာအုပ်ဖို့က380လောက်ရှိတယ်အဲ့1000ရဲ့အတိုင်းတားမှာအခုအပြင်မှာအမှန်တကယ်ဖြစ်နေတာအနည်းဆုံး9000 9000နဲ့အစောကျွန်တော်ပြောတဲ့8000လောက်ထိရဖြစ်နေတယ်ဗီဇာတို့ဝက်ပါမစ်တို့ဆိုမပါသေးဘူးဝက်ပါမစ်တတိကျွန်တော်ရိုင်းနိုင်ငံကုတ်လက်မှတ်ရပြီးရင်သူကနေထိုင်ခွင့်မရှိတယ်အလုပ်လုပ်ခွင့်မရှိဘူးဒါကြောင့်ထိုင်းအစိုးရအလုပ်သမားဝန်ကြီးဌာနရှိမှာအလုပ်လုပ်ခွင့်လျှောက်ထားရတယ်အဲ့အတွက်ကဝက်ပါမစ်ကကျွန်တော်လုပ်သားကို2မျိုးခွဲလိုက်တယ်ကုန်ပိုင်းမှာလုပ်တဲ့ဒီ factory ပေါ်ကျင်းထုတ်လုပ်ရေးလုပ်ငန်းတွေကုန်ကြောလုပ်ငန်းတွေလုပ်တဲ့ဟာမှာသူဝက်ပါမစ်တို့ကတစ်နှစ်ကို1800ရေလုပ်ငန်းလုပ်တဲ့လူတွေအားလုံးက900ခုမှကျွန်တော်ကြီးမဟာချန်ဒီသမဆိုပင်းနေရေတွေပစ္စည်းအစားတော့လုပ်တဲ့လူတွေအားလုံးကတစ်နှစ်အတွက်အလုပ်လုပ်ခွင့်လက်မှတ်တွေလျှောက်ထားမှာငွေ900ကျတယ်။စာရွက်စာတမ်းကြီးရဲ့တက်ရအားလုံး1000ကျမယ်။အဲ့တော့ကုန်ပိုင်းဆိုင်ရာ6ကုန်ကြောလုပ်ငန်းတွေလုပ်တဲ့လုပ်သားတွေကျတော့ဝက်ပတ်မေကတစ်နှစ်ကို1800စာရွက်စာတမ်းကတက်ရ1900ကျတယ
်။ရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ဥက္ကဋ္ဌကိုအောင်ကျော်ဖြစ်ပါတယ်။ဘတ်ငွေ2000လောက်ပဲကုန်ကျတဲ့နဲ့ကိစ္စမှာဘတ်1000ကျော်ကုန်ကြရတဲ့အဓိကအကြောင်းရင်းကတော့အလုပ်သမားတွေအနေနဲ့စာရွက်စာတမ်းလုပ်ဖို့အတွက်တိတိကျကျဘယ်လိုလုပ်ရမလဲဆိုတာမသိကြလို့ဖြစ်ပါတယ်
။ယာယီအလုပ်လုပ်ခွင့်လက်မှတ်နဲ့နိုင်ငံသားစီစီကပ်ပြားတွေရရှိဖို့အတွက်ကျွန်တော်မြန်မာလုပ်သားတွေကိုယ်တိုင်ဓာတ်ရိုက်လုပ်ဆောင်နိုင်တဲ့စွမ်းအားမရှိဘူး။ဒါတည်းဟိုနံပါတ်1ဘာသာစကားနံပါတ်2ကစာပေပေါ့။ထိုင်းနိုင်ငံဖြစ်တဲ့တရားထိုင်းစာပေကိုကျွန်တော်မြန်မာလုပ်သားတွေမကျွမ်းကျင်တဲ့တကြောင်။နောက်သူ့ရဲ့ဥပဒေမှာလည်းဒီလုပ်သားတွေကိုယ်တိုင်ဓာတ်ရိုက်သွားပြီးလုပ်လို့ရတဲ့အနေအထားမျိုးကိုကျွန်တော်ရှင်းလင်းပြတ်သားတဲ့ကြီးညာရက်တွေမီဒီယာဘက်ကလည်းကျွန်တော်မလုပ်ပေးနိုင်တယ်လို့အစိုးရဘက်ကလည်းတိတိမြင်တာအောင်အလို့ရှင်ဟူတော်လည်းကောင်းလှုပ်သားဟူတော်လည်းကောင်းဓာတ်ရိုက်ရှင်းရှင်းလင်းလင်းပြတ်ပြတ်တတ်တဲ့လွယ်ကူတဲ့လမ်းကြောင်းတွေကိုသူတို့မဖန်တီးပေးနိုင်ကြဘူးအဲ့တော့သူတို့ကသူတို့လှုပ်ထားပေးတာအစကျွန်တော်ပြောတဲ့ agent တွေထိုင်းအစိုးရနေမှာ agent တွေလုပ်ပေးလိုက်တယ်အဲ့ဒီ agent တွေနဲ့မြန်မာကျွန်တော်တို့ broker ပေါ့ဟိုကျွန်တော်ပွဲစားတွေနဲ့စုပေါင်းပြီးမှလို့ဆောင်တဲ့နေစနစ်ကိုပဲတွန်းပို့လိုက်တယ်။အဲ့တော့လုပ်ငန်းရှင်ရတာစည်ရင်းစည်နာအမှန်ကန်ဆိုတဲ့သူတန်းဥဆောင်ပြီးလုပ်ပြီးမှဆိုတာအလွယ်တယ်။ One stop shopping နဲ့တခါတည်းပြောင်းလုပ်လို့ရတယ်။တို့တော့လုပ်ငန်းရှင်တွေလည်းသူတို့ကတည်းကမလုပ်ဖိနဲ့သူတို့အောက်ခြေတွေပဲသူကလွတ်ပစ်လိုက်တယ်။လွတ်ပစ်လိုက်တော့အဲအောက်ခြေရပဲဖောင်းပွားလာတာ။ဒါကြောင့်တရားဝင်နှုံသားဆိုတဲ့ထိုင်းဘတ်ငွေ1000ဝန်းကျင်အနေမှာ9000 6000 9000 8000 1000ကြီးဖြစ်သွားတဲ့အကြောင်းရင်းအဲရစတာ
။အသက်14နှစ်ကျော်တဲ့ကထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားအဖြစ်နေနေတဲ့မတ်နှစ်နှစ်ဝင်းဟာအခုအသက်18နှစ်ပြည့်တဲ့အထိတရားမဝင်ရွှေပြောင်းအလုပ်သမားဘဝနဲ့ပဲနင်းနေရပါတယ်။စာရွက်စာတမ်းတွေလုပ်ပေးမယ်ဆိုပြီးတော့ထိုင်းအလုပ်ရှင်တွေရဲ့အညာကို၃ခါခံထားရသူဖြစ်ပါတယ်။အခောက်တိုင်းမှာဘတ်ငွေ1000စီလောက်အလိန်ခံခဲ့ရသူလည်းဖြစ်ပါတယ
်။မလုပ်ပေးဘူးဆိုတော့ပက်ဆာယူနောက်တော့သူတို့မောက်ထုတ်လိုက်တယ်။ဘာလို့မှအချိန်တိုင်းအလိန်ခံထိတယ်
။ခုလိုတရားမဝင်အလုပ်သမားဘဝနဲ့နင်းနေရတဲ့အတွက်သူ့ရဲ့ဘဝလုံခြုံမှုမရှိဘူးလို့ခံစားနေရတယ်လို့လည်းပြောပါတယ်။သူဟာရဲဖက်တာကိုတစ်ချိန်လည်းခံခဲ့ရဘူးပါတယ်။အခုထိုင်းအစိုးရရဲ့မူဝါဒအစ်စ်ကြောင့်ဒီဇင်ဘာလ14ရက်နေ့နောက်ပိုင်းထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေသူတွေဟာနေရရင်းကိုပြန်ပို့ခံကြရတော့မှာဖြစ်ပါတယ်။ထိုင်းနိုင်ငံထဲကိုပြန်လာအလုပ်လုပ်နိုင်ဖို့အတွက်ဆိုရင်လေအလုပ်ရှင်တွေရဲ့ထောက်ခံချက်စာရွက်စာတမ်းတွေနဲ့ယာယီနိုင်ငံကူးလက်မှတ်ကိုအရင်လျှောက်ရပါမယ်။နေဆက်ဂိတ်တွေကဝင်မယ်ဆိုရင်လေယာယီနိုင်ငံကူးလက်မှတ်ပါမှာပဲထိုင်းနိုင်ငံထဲကိုဝင်နိုင်တော့မှာဖြစ်ပြီးတော့ထိုင်းနိုင်ငံထဲရောက်တဲ့အခါမှာအလုပ်လုပ်ခွင့်ပါမစ်ကိုထပ်ပြီးတော့လျှောက်ရမှာဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာရှိနေပြီးသားရွှေပြောင်းအလုပ်သမားတွေဆိုရင်လေစောစောကပြောသလိုပဲဒီယာယီနိုင်ငံကူးလက်မှတ်တို့အလုပ်လုပ်ခွင့်လက်မှတ်တွေရှိနေဖို့လိုအပ်ပါတယ်။ဒီလိုမျိုးထိုင်းအစိုးရရဲ့နေရပ်ပြန်ပို့မဲ့အစီအစဉ်ကိုမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေတင်မဟုတ်ဘဲထိုင်းအလုပ်ရှင်တွေကလည်းစိုးရိမ်နေကြပါတယ်။တလီထိုင်းပဇွန်ဈေးရမန်နေဂျာမစ္စတာဆူဝဒနာချိုင်ဝီဆက်ချရွန်ပြောပြတာနားထောင်ကြည့်ပါ။
ဥစားကံของประมงที่สมุทรสาครนะครับก็ขึ้นอยู่กับแรงงานอุตสาหกรรม
สมุทรสาครขยายแม้มาရှိတဲ့ငားနဲ့ရေထွက်တဲ့တဝလုပ်ငန်းတွေဟာနိုင်ငံသားကအလုပ်သမားတွေကိုအားထားနေရတာပါအလုပ်သမားအများစုဟာမြန်မာနိုင်ငံကဖြစ်ကြပါတယ်လို့ပြောသွားတာဖြစ်ပါတယ်တကယ်လို့မြန်မာနိုင်ငံကအလုပ်သမားတွေစာရွက်စာတမ်းမရှိလို့ပြန်သွားကြမယ်ဒါမှမဟုတ်ရင်လည်းရဲဖမ်းမိလို့နေရပြန်ပို့ခံရမယ်ဆိုရင်လုပ်ငန်းတွေရပ်သွားမှာဖြစ်တဲ့အတွက်ဘယ်လိုဖြေရှင်းရမလဲဆိုတဲ့အဖြေကိုရှာရမှာဖြစ်တယ်လို့ VOA မြန်မာပိုင်းကိုပြောသွားတာဖြစ်ပါတယ်လိုအပ်တဲ့အထောက်အထားတွေရှိတော့မှထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားတွေအလုပ်လုပ်ခွင့်ရှိတော့တဲ့ထိုင်းအစိုးရရဲ့မူဝါဒတဲ့ကြောင့်တရားမဝင်မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေစိုးရိမ်နေကြတယ်လို့ပဲလောက်ခတက်တက်တာတာနဲ့အလုပ်သမားအင်အားအမြောက်အများလိုအပ်တဲ့ထိုင်းအလုပ်ရှင်တွေကလည်းစိတ်ပူနေကြပါလိမ့်ရှင်
မဆွမြတ်မွန်တင်ပြတဲ့စီးပွားရေးကဏ္ဍအစီအစဉ်ပြီးမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးဦးမှာပါ။အော်စတြေးလျနိုင်ငံကဘလော့ဂါအင်ဂျယ်လိုင်းရဲ့ဘလော့အကြောင်းကိုဇော်ဝင်းလိုင်းကစီစဉ်ပြီးမခင်ဖြူထွေးနဲ့အတူတင်ပြပေးထားပါတယ်။
ဘာကြည့်ပြီးကြရေဒီတပတ်လဲရသစာပေလေးတွေရေးနေတယ်ဘလော့တစ်ခုအကြောင်းကိုပြောပြမလားအလို့ဗျ
ကောင်းလားဗောကုဇော်ဝင်းနိုင်ရဲ့ရသစာပေဆိုတာမျိုးကရိုးတယ်လို့မှမရှိတာစာရေးဆရာတယောက်နဲ့တယောက်ကိုဖြတ်သန်းခဲ့တဲ့အထွေအကြုံပေါ်မူတည်ပြီးပတူတာလေးတွေရှိကြတာပဲလေကျမတို့ကတော့ရသစာပေဆိုအားပြီးပြီးသားပဲဒါနဲ့ဘသူဘလော့များလဲကုဇော်ဝင်းနိုင်ရဲ့
ဘလော့ဂါအင်ဂျယ်လိုင်းရဲ့ဘလော့လေသူကလဲရသစာပေဝတ္ထုနဲ့ကဗျာတွေကိုရေးနေတယ်သူပဲ
ညီမကဝတ္ထုတူဒီပဲအတန်းနဲ့ဝတ္ထုတွေတမှာဘဝရသပေါ့နော်အဲ့လိုယုံကြရတဲ့ဘဝတွေအဲ့လိုအခြေခံတန်းစားဘဝတွေအဲ့လိုတွေတိမ်ခွေရတာအရင်အဲ့ဒါကိုအားတက်နေပြီးတော့တစ်ခါတစ်ခါလဲကြပြားတွေလည်းရေးကြည့်တယ်ကြပြားတော့ညီမစိတ်ကူးဝါသနာပါရပါတော့ကိုယ်စိတ်ခံစားချက်အတိုင်းပဲရေးတယ်သူများဟာကိုတိတ်ပြီးခံစားပြီးမရေးတတ်ဘူးကိုယ့်လက်တော့ဘလို့ခံစားလဲဘလို့ခံစားလို့ရတယ်ဆိုရဲ့ပုံမှာပေါ့ကြပြားကိုရေးကြည့်တယ်နောက်ဟိုရတာပိုင်းဆိုရင်တော့ဝိထုတူတူရေးတယ်ဝိထုတူတူကတော့ခုနကပြောသလိုပေါ့နော်ဘဝရတာတွေပေါ်မှာပဲဖြစ်ခံရေးဖြစ်ပါတယ
်သူဖြတ်တန်းလာတဲ့ဘဝအတွေ့အကြုံအရအဲ့ဒီလိုဘဝအသေးဖို့စာပေတွေကိုရေးရတာပိုအားတန်နေတယ်လေ
ညီမဖြတ်တန်းခဲ့ရတဲ့ဘဝအခြေအနေပေါ်မှာလည်းမူတည်ပါတယ်ညီမတို့အရင်မချောမွေ့ပေမဲ့အရင်လည်းမကြမ်းနိုင်ခဲ့ဘူးဒါပေမဲ့ခုဘဝအခြေအနေပေါ်မှာလည်းမူတည်ပြီးဖြတ်တန်းလာရပါတာပေါ့နော်ဒီမှာတာမမီတာကမူဝလာတဲ့လူတယောက်ပါဟိုလိုမျိုးသူများရဲ့လူအရင်ပြည့်စုံတဲ့လူတယောက်မဟုတ်တဲ့အတွက်အခြေခံဘဝအကြောင်းလေးတွေရေးတာလေးကိုပို့ပြီးအားတက်နေ။နောက်ပြီးတချို့တွေကြားလို့ရှိရင်ညီမတို့သူတို့ရဲ့အဖြစ်အပျက်လေးတွေလို့ရေးစီခြင်းနဲ့ပေါ့နော်သူတို့ရဲ့ခက်ခဲလေးတွေရုန်းကန်ရတာလေးတွေကိုဒီလိုပုံရှင်အားရိုက်ချလာတဲ့ဟာလေးပေါ့မူတည်ပြီးတော့ပေါ့နော်အဲ့လိုပြောပြတဲ့ဟာလေးတွေကိုခံစားပြီးရေးတာမျိုးလည်းရှိရကိုကိုယ်တိုင်ဖန်တီးပြီးတော့တွေးဆပြီးတော့ပေါ့နော်အမြင်ပေါ့ဥမာကိုတွေ့နေရတဲ့ဥမာလူကုန်ကူးခံရတဲ့လူတွေပါ냐အဲအဲ့လိုမျိုးလေးဆိုလို့ရှိရင်လည်းကိုခံစားမိရလေးပေါ့နော်သူတို့ဘလို့ခက်ခဲနေတယ်ဒီလိုမျိုးဖြစ်သွားတယ်ဆိုတဲ့ဟာလေးပေါ့မကွက်ဘူးခံစားပြီးတော့အဲ့လိုမျိုးရေးချစ်တာလေးပ
ါသူကရောဘလို့ပဲရေးတာလေလာကိုဇော်ဝင်လိုက်တခြားဒီဘလော့ဂါတချို့လိုစာအုပ်ထုတ်တာတို့မဂ္ဂဇင်းတွေစာဆောင်တွေမှာရေးတာတို့မလုပ်ဘူးတဲ့လား
လုတ်ပါပြီခေါ်လာမခင်ဖြစ်ထွေရဲ့သူကလည်းစာရေးတာအရှိန်လေးရလာပြီးတော့ခုနောက်ပိုင်းမြမပြည်တွင်းနဲ့ဆက်သွယ်ရေးလမ်းကြောင်းတွေလည်းပွင့်လာတော့မဂ္ဂဇင်းတွေကိုစာမှုတွေပို့ပြပါတယ်တဲ့
အဲ့မဂ္ဂဇင်းတွေစာပေထဲမှာပေါ်ပြထိတွေ့တာဆိုရင်မြမအခုဒီ2012ထဲမှာမှထိတွေ့တာပါအရင်တော့လုံးဝအဆက်တမ်းမရှိဘူးအရင်တော့မီဒီယာသဘောမျိုးနဲ့ဆိုရင်လည်းမြမတို့ကဥပစီရောက်နေတဲ့အတွက်ပြည်တွင်းကမီဒီယာကြီးနဲ့တိတ်ပြီးတော့အဆက်ဆက်မရှိဘူးဘောနော်ကိုကိုရိုင်းရလည်းအဝေးရောက်နေတဲ့အတွက်စာမှုပို့ရပြီးကြတော့လည်းခက်ခဲရှိတယ်။အဲ့လိုပဲပြည်တွင်းကလည်းလက်ခံတာခက်ခဲရှိတယ်။နောက်ပြီးကိုလည်းတိတ်ပြီးတော့အချိန်ဆက်မရှိတဲ့ခါကျတော့မပို့ပြဘူး။အခုအဲ့ဟာရင်းနဲ့ဆက်တယ်မိရာဆိုလို့ရှိရင်2012ပိုင်းမှာပဲအဲ့လိုမီဒီယာကြီးနည်းနည်းပါးပါးပြည်တွင်းကမဂ္ဂဇင်းတွေနဲ့ချိတ်ဆက်မိရပါ
ဒါဆိုသူလည်းနိုင်ငံခြားမှာနေတာပေါ့နော
်ဟုတ်တယ်အမခင်ပြည့်ထွေးရဲ့ဩစတြေးလျနိုင်ငံမှာနေတာလေနိုင်ငံကလည်းကျွန်တော်တို့အမေရိကတို့မလေးရှားတို့လိုမြန်မာအတိုင်းအဝိုင်းသိမရှိတော့သူ့အနေနဲ့အစာပိုင်းမှာအထီးကျန်မိတယ်လို့ပြောတယ်နောက်ပိုင်းတော့ဘလော့တွေရေးပြတော့သူ့အတွက်အဆင်ပြေသွားတာပေါ့လေ
မကအခုဥပစီရောက်နေတဲ့လူတယောက်နေနဲ့ပြောရင်တခါတလေပေါ့မြန်မာပွဲတော်တွေပါကြတော့မလေးတို့ထိုင်းတို့ဆိုလို့ရှိရင်မြန်မာတွေရဲများတော့ပွဲတော်တစ်ခုလုံးဖြစ်တယ်ပေါ့နော်တစ်ခုခုဆိုရင်လည်းတူကြီးတော့အဲ့လိုညီမပွဲတော်ကြီးနဲ့ပတ်သက်လိုက်နော်လွမ်းနေဒီမှာရောက်တာကိုအပူအထီးကျန်တယ်လို့ပဲခံစားရတယ်ညီမကဒီမှာနေတော့မြန်မာလည်းဒီမှာနေတယ်လीညီမမရှိတလောက်ကိုနေတယ်ရွယ်တူမရှိဘူးရှိတော့လဲအဲ့လိုဟိုးအရင်တော့ရောက်နေတဲ့အသက်ကြီးပိုင်းအမျိုးသမီးတွေပေါ့နော်အဲ့လိုလူကြီးတွေလောက်ပဲရှိတဲ့ခါကျတော့ခုပဝင်ညီမတငယ်ချင်းပေါင်းတင်မရှိဘူးအဲ့တော့အထီးကျန်နေပေါ့နော်ဒီကျန်တော့ပထမဘလော့လေးကိုစရေးဖြစ်တော့ကတော့ကိုယ်ဆိုင်ရလဲဝါသနာပါတော့အဲ့လိုဇလန်းလေးတွေရေးတယ်လို့ပေါ့နော်ဟိုကြီးတဲ့မြန်မာစာဖတ်သူနဲ့ထိတွေ့တဲ့အရာရတော့အလွမ်းကြီးတယ်ပေါ့အဲ့အလွမ်းကြီးရဆိုရစိတ်လေးနဲ့အရင်တော့ဘလော့ရေးဖြစ်တယ်နောက်ကိုရေးလာတဲ့စာပေါ်မှာပဲအဲ့လိုစာဖတ်သူကအရင်နှစ်တိုင်နှစ်ကြိုက်တယ်ပေါ့နော်အထူးသဖြင့်လူငယ်တွေပေါ့အဲ့လိုသဘောကျတယ်ဆိုတော့ဒီစာရေးချင်းပတ်မှာပဲကိုကနည်းနည်းပို့ပြီးတော့အားဆိုင်နေလာပြီးတော့ယောဂဘူးလိုပဲ စာရေးတဲ့ဘိုးဝင်ပြီးတော့နောက်ပိုင်းအများကြီးရေးဖြစ်တာပေါ့အဲ့လိုမျိုး
။သူကဘလောက်တည်းရေးတာ၃နှစ်လောက်ပဲရှိသေးတော့အစပိုင်းမှာအတွေ့အကြုံရှိတဲ့သူတွေကကူညီကြပါတယ်တဲ့
။ညီမအရင်တော့ရေးတယ်ဆိုတော့ကိုရေးချင်လို့ရေးတယ်။ဟိုရင်းနီးရေးတက်ကိုဘလို့မှန်နေဘလို့ဘာတွေပေးရမယ်ပေါ့နော်အဲ့လိုပြောနားမလဲဒါပေမဲ့ဘလို့တဲ့ကိုနှစ်နှစ်ချက်ချက်ရေးတဲ့ခါကျတော့ဘလို့တဲ့မှာဒီမှာဝါရင်ဘလို့တဲ့ကနေပြီးဘလို့တွေရေးနေဆိုင်းဆရာဘလို့ကူးပြောင်းနေတဲ့ဆိုင်းဆရာမတွေလက်ရှိလက်အောင်မြင်နေတဲ့ဆိုင်းဆရာမတွေအများကြီးရှိရည်သူတို့ရင်းနဲ့မိတ်ဆွေဖြစ်တယ်မိတ်ဆွေဖြစ်တဲ့ခါကျတော့ကိုယ့်ရဲ့စာတွေဖတ်ပြီးတော့ပြုပြင်ပေးတဲ့အမှားပေါ့နော်အရေးအသားပိုင်းအစားအများကြီးပြုပြင်ပေးတယ်သူတို့ရင်းနဲ့တကယ်ကိုပဲဟိုအရင်လက်ကျေးဇူးတင်ရတယ်အများကြီးပြုပြင်ပေးကြတယ်ဖတ်နေနေပေါ့နော်တခါရေးစာဖတ်သူကပြင်ပေးဝါတာရှိတယ်လို့အဲ့လိုဘလို့ရေးသူချင်းနဲ့လည်းဘလို့လေးရေးပါလားပါလားပေါ့နော်အဲ့လိုမျိုးတွေပြုပြင်ပေးတာတွေအများကြီးရှိပါတယ်အဲအကြောင်းပေါ့နော်သူတို့ရဲ့အကြောင်းလည်းအခုလိုစာဟုတတလီပူရေးချလာတယ်လို့ထင်တယ်
။ဘလော့ကတန်တလောက်တူတူနဲ့အခုလိုစာကောင်းပေကောင်းတွေရေးပြီးအောင်မြင်လာတယ်ဆိုတော့အားကြစရာပါပဲကုစုံဝင်လာရဲ့
။ပါရမီရှိတဲ့သူတွေဆိုတော့လည်းဒီလိုပဲပေါ့မာကင်ပြထွေးရဲ့။ဘလော့ကအင်ဂျယ်လိုင်းရဲ့ကိုပိုင်ရေးရတဝတ္ထုတွေနဲ့ကြပြလေးတွေကိုဖတ်ရှုကြည့်ကြရတယ်ဆိုရင်တော့ angelline.blogspot.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။စလုံးပေါင်းကတော့ angelhlaing.blogspot.com ဖြစ်ပါတယ်။
ဆရာရှင်တို့အနေနဲ့လဲကိုယ်တိုင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြတယ်ဆိုရင်တော့ burmese@voanews.com email address ဆင်ကျမတို့ထံကိုအသိပေးအကြောင်းကြားစေလိုပါတယ်ရှင်
။ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်။တင်းတင်းငွေတွေနဲ့ညနေနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
VOA American တန်ကအင်္ဂါမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့အင်္ဂါမနက်ခင်းကမ္ဘာသတင်းအချင်းချုပ်ကိုကိုအောင်လင်းကကြီးညာပေးတော့မှာပ
ါ။စီးရီးယားနိုင်ငံပြစ်ကတ်တွေဆုံးသတ်နိုင်ရေးသမရဘာရှာဆန်နဲ့ဒမတ်စကတ်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်နိုင်ငံတကာညီညွတ်ရေးတပ်တမန်လက်တာပရာမီဟီမီကပြည်ရင်းစစ်ဖြစ်ပွားနေတဲ့ခြေနေတွေပေါ်စိုးရိမ်ပူပန်မှုရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။ကုလသမဂ္ဂနဲ့ RF ဖွဲ့ချုပ်တို့ရဲ့ငင်းချိုင်းတန်တမန်ကပြဿနာတွေအဆုံးသတ်စေမယ့်နည်းလမ်းတွေနဲ့ပတ်သက်ပြီးသမရအဆက်နဲ့ဆွေးနွေးကြောင်းပြောဆိုခဲ့ပေမဲ့တိုးတက်မှုတစုံတရာရမရဆိုတာကိုတော့ပြောဆိုသွားတာမျိုးမရှိပါဘူး။အစ်ချစ်နိုင်ငံမှာဒီလာတဲ့နှစ်ချိန်ခွဲပြီးကျင်းပခဲ့တဲ့အခြေခံဥပဒေသေးအတွက်လူမှုဆန္ဒခံယူပွဲမှာမတမာမှုတွေရှိတယ်လို့အတိုက်ခံတွေကဆွဆွဲထားတာကိုစုံစမ်းစစ်ဆေးနေကြမှာပဲဆန္ဒခံယူပွဲတရားဝင်မဲရက်တွေထုတ်ပြန်မဲ့နေ့ရက်အတိအကျမတတ်မှတ်နိုင်သေးတဲ့အကြောင်းအနာဝနီကကြီးညာလိုက်ပါတယ်။အစ္စလမ်ဝါဒီတွေရဲ့ထောက်ခံမှုနဲ့ရေးဆွဲထားတဲ့အခြေခံဥပဒေကိုပြည်နယ်ပေါင်း28ခုမှာဒီဇင်ဘာလ15ရက်နေ့နဲ့22ရက်နေ့တွေမှာကျင်းပခဲ့တဲ့ဆန္ဒခံယူပွဲမဲရက်လတ်တွေကိုတော့ရေးထွက်နေဆဲဖြစ်တဲ့အကြောင်းအစ်ချယူကောက်ပွဲကော်မရှင်ကတင်းလာနေမှာပဲပြောဆိုခဲ့တာပါ။လွန်ခဲ့တဲ့နှစ်ပေါင်း2000ကယေရှုခရစ်ဖွားမြင်တော်မူခဲ့တဲ့ထိမ့်မှတ်ဖြစ်တဲ့ခရစ်မတ်အခါသမယကိုကမ္ဘာတစ်ဝန်းကဆင်နွှဲနေချိန်မှာပဲပိုယန်းမင်းကြီးကငင်းချမ်းရေးရှိရှိကိုဆူတောင်းပေးခဲ့ပါတယ်။ဗာတီကန်မှာရှိတဲ့စင်ပီတာဘက်စလီကာကျောင်းတော်မှာတနင်္လာနေ့နောက်ပိုင်းဟောကြားရမှာတော့ Syria, Lebanon, Iraq အပါအဝင်အရှေ့လက်ပိုင်းဒေသကသူတို့ဆိုင်ရာပြည်ပကတွေအဆုံးသတ်စီရန်မင်းကြီးကတိုက်တွန်းသွားခဲ့တာပါ
။တရင်ချင်းရုပ်ကိုကိုအောင်လင်ဦးကကြီးညာပေးခဲ့တာပါရှင်။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကအမတ်သိန်းကြီးထိုက်ဖြစ်ပြီး Engineer ကတော့ Nazi Misery ဖြစ်ပါတယ်။ VOA American သံမနေ့ဖန်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နိုင်ခွဲကနေ9နိုင်ခွဲထိလိုင်းနိုမီတာ2432/40နဲ့လိုင်းလမီတာ190ကနေအတန်ထွင်းခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.